Pacific သမုဒ္ဒရာတွေကကျွန်းနိုင်ငံတစ်ခုဖြစ်တဲ့ Marshall Islands မှာဒီကနေ့ Corona Virus ကူးစက်တဲ့သူ2ဦးပထမဆုံးအတည်ပြုခဲ့ပါတယ်။ Hawaii ကျွန်းကနေ Marshall Islands American စစ်အခြေစိုက်စခန်းကိုပြန်လာတဲ့အသက်35နှစ်အရွယ်အမျိုးသမီးတဦးနဲ့အသက်46နှစ်အရွယ်အမျိုးသားတဦးမှာအခုလိုရောဂါကူးစက်နေတာကိုတွေ့တာပါ။အခုအတည်ပြုလူနာ2ယောက်ကဆက်နွယ်မှုမရှိဘဲတိကျကူးစက်သူတွေဖြစ်ပြီးသူတို့ကိုတည်တံ့ခွဲဆောင်ကြည့်ထားတယ်လို့အတွင်းဝန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်။အစိုးရရုံးတွေနဲ့စီးပွားရေးလုပ်ငန်းတွေကိုပုံမှန်အတိုင်းလက်ပတ်ခွင့်ပြုထားပါတယ်။အိန္ဒိယမှာဒီကနေ့ကူးစက်သူ 9,000 နီးပါးရှိတာကြောင့်ဒါဟာနေ့စဉ်ကူးစက်မှုနှုန်းကျဆင်းလာတာပါ။စုစုပေါင်းရောဂါကူးစက်သူ 8 သန်းကျော်နဲ့သေဆုံးသူက 13,500 ကျော်ရှိပါတယ်။ဆောင်းရာသီကြားရောက်တော့မှဖြစ်တယ်လို့ဟိန္ဒူဘာသာရေးပွဲတော်လည်းရှိတာကြောင့်ကူးစက်မှုနှုန်းမြင့်တက်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်။ပါကစ္စတန်မှာရောကာယောဂါထိန်းချုပ်ရေးအထွေစားသောက်ဆိုင်တွေမင်္ဂလာခန်းမတွေဈေးတွေအပါအဝင်စီးပွားရေးလုပ်ငန်းအားလုံးကိုည10နာရီအထိပဲဖွင့်ခွင့်ပေးထားပါတယ်။မြို့တော်အစ္စလာမဘာမှာနှာခေါင်းစီးမှုဝိစင်တာနဲ့လူချင်းချဲနေဖို့စီကံချိုးဖောက်တဲ့သူတွေကိုဖမ်းဆီးဖို့ရဲတွေကိုအာဏာပိုင်တွေကတိုက်တွန်းထားပါတယ်။ပါကစ္စတန်မှာအခုထိကူးစက်သူစုစုပေါင်း 31,100 ကျော်နဲ့သေဆုံးသူက 6,900 ကျော်ရှိပါတယ်။တရုတ်နိုင်ငံရှင်ကျန်းပြည်နယ်မှာ COVID-19 ထိန်းချုပ်ထားနိုင်ပြီလို့တာဝန်ရှိသူတွေကပြောပါတယ်။အခုအသစ်ကူးစက်တဲ့လူနာ23ဦးမှာဗာယောဂါလက္ခဏာမှမပြဘူးလို့အမျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်။ဒီကနေ့ဟာရှင်ကျန်းပြည်နယ်မှာ virus ပြန့်နှံ့ကူးစက်မှုမရှိဘူးဆိုတာကိုစမ်းသပ်တွေ့ရှိတဲ့ဒုတိယမြောက်နေ့လေးဖြစ်ပါရဲ့ရှင်။